တာရှင်များမင်္ဂလာပါရှင်။ဒီတစ်ပတ်မှာစိုက်ပျိုးရေး၊မွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဌာနပြည်ထောင်စုဝင်ကြီးအနေနဲ့လေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးဖို့အတွက်တောင်သူကိုစားပြုအသင်းအဖွဲ့တွေကိုဖိတ်ခေါ်တွေ့ဆုံဖို့လိုအပ်ကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။အေပီလပထမပတ်မှာစိုက်မွေးဆယ်မြောင်းဝင်ကြီးဌာနအနေနဲ့တောင်သူတွေအတွက်မိုးစဘာတဧကကိုကျက်သသိန်းခွဲအထိတိုးမြင့်ချိမဲ့အကြောင်းဝင်ကြီးနဲ့တွေ့ဆုံဝင်ရတဲ့အရက်ဖက်အဖွဲ့အစည်းတစ်ခုကထုတ်ပြန်လာတာတွေ့ရပါတယ်။စိုက်မွေးဆယ်မြောင်းဝင်ကြီးအနေနဲ့တာဝန်ယူပြီးတပတ်အတွင်းမှာပဲအရက်ဖက်အဖွဲ့တွေကိုလက်ခံတွေ့ဆုံပြီးလုံနိုင်တာတွေကိုမြ мян ဆန်ဆန်လှုပ်ပေးလာတာကောင်းတဲ့လက္ခဏာတစ်ခုပါပဲ။ဒါပေမဲ့စိုက်မွေးဆယ်မြောင်းဝင်ကြီးတွေ့ဆုံတဲ့အရက်ဖက်အဖွဲ့အစည်းကတောင်သူအရေးကိုပြပြဆုံဆုံဆွေးနွေးပေးနိုင်ရင်ကောင်းပါတယ်။တောင်သူအသင်းအဖွဲ့တွေကိုလစ်လာကြည့်ရင်တောင်သူစစ်စစ်တွေဥဆောင်ဖွဲ့ထားတဲ့အဖွဲ့တောင်သူတွေကိုပညာတတ်လူငယ်တွေဥဆောင်နေတဲ့အဖွဲ့ကုံတယ်ပွဲစားတွေကိုကိုစားပြုဖွဲ့ထားတဲ့အဖွဲ့အဲ့ဒီလိုအသင်းအဖွဲ့အမျိုးမျိုးတွေပံ့ဝင်လုပ်ကိုင်နေတာတွေ့ရမှာပါ။တောင်သူအကျိုးဆောင်ရွက်တဲ့အရက်ဖက်အဖွဲ့တွေမှာလည်းအကျိုးစီးပွားပါတဲ့အဖွဲ့နဲ့အကျိုးစီးပွားမပါတဲ့အဖွဲ့ဆိုပြီးအကြမ်းမြင်နှစ်မျိုးရှိနေမှာပါ။ဒီနေရာမှာအကျိုးစီးပွားပါတဲ့အဖွဲ့ဆိုရင်မိမိအသင်းအဖွဲ့အတွက်ဇောင်းပေးဥတည်ဆွံ့ရတာမျိုးတွေပါလာနိုင်ပါတယ်။တောင်သူအကျိုးကိုချေချေမြင့်မြင့်ဆွေးနွေးနိုင်တဲ့အကျိုးစီးပွားမှာပါတဲ့တောင်သူလယ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့တွေနဲ့ဆွေးနွေးနိုင်မယ်ဆိုရင်ပိုကောင်းပါမယ်။အဖွဲ့အစည်းပေါ်မူတည်ပြီးပေးလာမယ့်အကြံဉာဏ်ကလည်းကွဲပြားနိုင်တာကြောင့်စိုက်မွေးဆယ်မြောင်းဝင်ကြီးအနေနဲ့အသင်းအဖွဲ့တစ်ခုတည်းကိုလက်ခံတွဲဆောင်လာတဲ့စာရင်တောင်သူတွေရဲ့အကျိုးစီးပွားအတွက်ဆောင်ရွက်နေတဲ့အဖွဲ့တွေကိုဖိတ်ခေါ်တွဲဆောင်နိုင်ရင်ပိုကောင်းပါမယ်။ဘာကြောင့်လဲဆိုရင်လေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တောင်သူနဲ့ထုတ်ကုန်နှစ်ပိုင်းရှိနေတဲ့အထက်မှာထုတ်ကုန်တွေကိုကိုစားပြုမဲ့ကုန်တယ်အဖွဲ့တွေကိုတွေးဖို့လိုအပ်သလိုတောင်သူတွေကိုကိုစားပြုတဲ့အဖွဲ့တွေနဲ့လည်းတွေးဖို့ပိုပြီးလိုအပ်ပါမယ်။ဒါမှလည်းတောင်သူတွေအနေနဲ့ဤပညာအားနည်းမှုအရင်းအနှီးမလုံလောက်တာတွေမျိုးကောင်းမျိုးတန့်လိုအပ်ချက်တွေဈေးကွက်ထဲမှာတရားမဝင်ရောင်းနေတဲ့အရေးအသွေးမပြည့်စိုက်ပျိုးရေးသုံးစေးတွေကိုထိန်းချုပ်ဖို့တွေအုပ်ချုပ်ရေးမှုနဲ့မြေစင်းပေါင်းစရင်းတွေပြင်ဘဏ်မန်နေဂျာစီတင်ပြီးငွေထုတ်သုံးတာတွေကိုကင်တွယ်နိုင်ဖို့ဆွေးနွေးလာနိုင်ပါတယ်။ချင်းငွေကိစ္စမှာလည်းတောင်သူတဦးစေဧကဘိုးဘဲထုတ်ချီးတဲ့အတွက်ဧက80လောက်ပိုင်တဲ့တောင်သူကတာဝန်ရှိသူတွေကိုပေးကမ်းပြီးလဲ15ဧကကိုပြေစာ900လောက်ဥပိုင်ခွဲပြီးချင်းငွေထုတ်ယူနေရတဲ့ကိစ္စတွေဧက20ပိုင်းနဲ့တောင်သူကြပြန်တော့ဧကများတဲ့သူတွေလိုရက်ကျင်းနဲ့မြေစင်းကိုပေးကမ်းပြီးဥပိုင်ပေါက်ပြေစာမခွင်းနိုင်တော့စေဧကဝိုးပဲချင်းငွေရတဲ့အတွက်ကြံတဲ့စေဧကအတွက်စိုက်စရိတ်ကိုအပြင်တို့နဲ့ဆွဲသုံးရတဲ့ကိစ္စတွေ3ဧက5ဧကလိုဧကနဲ့ပိုင်ဆိုင်သူအများစုကစံဝင်နေရေးနဲ့ဘဝရည်တည်ဖို့အတွက်လယ်တွေပေါင်နိုင်ရောင်းချပြီးဖြည့်ရှင်းကြရတာတွေတောင်သူငယ်လေးတွေပျောက်သွားပြီးစေဧကအထက်ပိုင်ဆိုင်သူတွေများလာမှုအပေါ်မှာစိုက်ပျိုးစရိတ်ချင်းငွေကိုဧက20စာဧက30စာဘိုးတွေချေပေးဖို့ဆွေးနွေးလာမှုတွေလည်းရှိလာနိုင်ပါမယ်။အလားတူပဲအချိန်နဲ့တပြေးညီအမိုးကံအောင်အမြန်ရောက်ဖို့ကုံထုံလန်းတွေမဖြစ်မနေလောက်ကင်ဖို့ရေကြီးနှိမ့်မြုပ်မှုကြိုတင်ကာကွယ်နိုင်ဖို့အတွက်ရေနှုတ်မြောင်းတွေတာပတ်လန်းတွေကပြက်နေတဲ့ရေထွက်ပေါက်ကိစ္စတွေသီးနှံအာမခံစနစ်တွေအကောင်အထည်ဖော်ပေးဖို့တွေလည်းပါလာနိုင်ပါတယ်။အဲ့ဒီအပြင်ဗန်တွေကပုံစံခွန်ကိုအပောင်ခံပေးဖို့တောင်သူတွေလက်လန်းမိတဲ့နှုံသားလောက်နဲ့အကျန်းခံတဲ့ထွန်ရက်ဖြိုးထောင်ကောက်ဆိုင်ရိတ်သိမ်းဆက်တွေနှစ်ရှည်ရစ်ကြစနစ်နဲ့ရောင်းချပေးဖို့တွေတောင်သူတွေရဲ့ဘဝအာမခံချက်ကိုအခိုင်အမာအာမခံနိုင်တဲ့ဥပဒေမျိုးတွေပေါ်ပေါက်ဖို့စတဲ့တောင်သူတွေဘဝဖွံ့ဖြိုးတိုးတက်ဖို့အတွက်လိုအပ်ချက်တွေကိုဆွေးနွေးလာနိုင်ပါတယ်ဒါမှလည်းစိုက်မွေးဆယ်မြောင်းဝင်ကြီးအနေနဲ့တစုစီတစ်ဖွဲ့စီကအကြံပြုချက်တွေကိုစုစည်းပြီးတောင်သူတွေအတွက်အကောင်းဆုံးဖြစ်အောင်ဆုံးဖြတ်စီစဉ်ပေးနိုင်မှာဖြစ်ပါတယ်။တောင်သူတွေနဲ့ပတ်သက်တဲ့ကိစ္စတွေမှာအစောတလင်ဆောင်ရွက်ရမယ့်ကိစ္စမျိုးတွေနှဲပါပါတယ်။အများစုဟာသေချာကင်တွယ်ဖြည့်ရှင်းကြရမှာတွေပါ။အရင်ခေတ်ကလိုလက်သိပ်ထိုးတစုတစ်ဖွဲ့တည်းကိုခေါ်တွေ့ပြီးအဆင်ပြေတဲ့သူတွေစီကအကြံဉာဏ်ယူရာမျိုးတွေလည်းပြုပြင်သင့်နေပါပြီ ပညာရေးဝန်ကြီးဌာနလိုဝန်ကြီးတစ်ခါပြောင်းတိုင်းမူတစ်မျိုးပြောင်းသလိုစိုက်မွေးဆယ်မြောင်းဝန်ကြီးဌာနအနေနဲ့လည်းဝန်ကြီးတစ်ယောက်ပြောင်းတိုင်းပုံစံတစ်မျိုးတွေမဖြစ်သင့်တော့ပါဘူးလက်ရှိဝန်ကြီးအစ်စ်ကဆန်ပြီးနောင်ဘဲဝန်ကြီးပဲတက်လာရေရှည်တည်တက်တဲ့ policy တွေချမှတ်အကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့လိုအပ်မှာဖြစ်သလိုလက်ငင်းပြဿနာတွေဖြေရှင်းရမှာလည်းအမှားယွင်းမရှိအောင်စီမံခန့်ခွဲမှုတွေကိုစနစ်တကျလှုပ်ဆောင်နိုင်ဖို့အတွက်အကြံဉာဏ်ယူသင့်ယူတိုက်သူတွေစီကအလုံးစုံရယူသင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ